မြန်မာနိုင်ငံမှာဆက်အနာတိမ့်ပြီးပြည်သူတွေအပေါ်အကြမ်းဖက်နှိမ်နင်းနေတာကန့်ကွက်တဲ့ဆန္ဒပြပွဲတွေနိုင်ငံစုံမှာဆက်ပြီးတော့ပြစ်လုံနေကြပါတယ်။တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်အဖြစ်ဘူဆန်းမျိုးနဲ့ဒေချွန်မျိုးတွေမှာလည်းမြန်မာနိုင်ငံကဆက်အနာရှင်စနစ်အဆုံးတက်ရေးတောင်းဆိုဆန္ဒပြပွဲတွေဒီကနေ့လုပ်ခဲ့ကြပါတယ်
။ရင်းနေတာရင်းတာရင်းတာ
သာသနာ့ပြည်ရောနော်ဒီဒီမျိုးဖြစ်ဖြစ်တိုက်ပွဲဝင်နေတဲ့မြန်မာလူမျိုးတွေနဲ့အတူရက်တည်ပါမယ်
။မြန်မာပြည်မြန်မာဆိုင်ကျက်တယ်ဆိုင်ကျက်တယ်အခုမြန်မာပြည်ကုသံပြေတယ်ရင်းတာရင်းတာ
ကျေးဇူးမြန်မာနိုင်ငံမှာနေထိုင်သောဒီနာလာနာသားတွေနဲ့အတူတည်းရက်တည်ပါပါမယ်။
တောင်ကိုရီးယားနိုင်ငံဒေချွန်မြို့ကဆန္ဒပြပွဲမှာဒေချွန်မြို့ကိုရီးယားလွှတ်တော်အမတ်ဂျန်ချိုမင်းကမြန်မာပြည်သူတွေဘက်ကရက်တီကြောင့်ဆန္ဒပြပွဲမှာလာရောက်မိန့်ခွန်းပြောခဲ့တာဖြစ်ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့တော်ကကုလသမဂ္ဂရုံးနေရှိရာကုလသမဂ္ဂတက္ကသိုလ်ရှိမှလည်းမြန်မာတချို့48နာရီအစာငတ်ခံဆန္ဒပြကြသလိုတော်တော်များများနဲ့လာရောက်စုဝေးဆန္ဒပြကြပါတယ်။မြန်မာဘုန်းကြီးကျောင်းကတန်ဃာတော်တွေလည်းလာရောက်ပြီးတော့မြန်မာနိုင်ငံအတွက်စုတောင်းပွဲလုပ်ခဲ့ကြပါတယ်။ထိုင်ဝမ်ကျွန်းတိုက်ပင်မြို့တော်ကလွတ်လပ်ရေးရင်ပြင်မှာလဲထိုင်ဝမ်ရောက်မြန်မာတွေယာနဲ့ချီစုဝေးပြီးတော့ဒီကနေ့ထိုင်တပိတ်ပေါက်ကြပါတယ်မြန်မာပြည်သူတွေကိုအားပေးတဲ့အနေနဲ့ထိုင်ဝမ်ရောက်မြန်မာတွေကဆန္ဒပြသချင်းတွေတည်ဆူဆန္ဒပြကြသလိုမြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့လုံရက်နဲ့တည်ဆုံခဲ့သူတွေအတွက်ဂုံပြူအောင်မြေပွဲလဲလုပ်ခဲ့ကြပါတ
ယ်As an immigrant from Myanmar, today we gather here to pay tribute to our fellow countrymen and those foreign heroes in this movement.
ဒေသသားတွေအတွက်ထိုင်ဝမ်မှာဂုံပြူပွဲလုပ်နေတဲ့အတန်းတွေဖြစ်ပါတယ်။အလားတူအอสတြေးလျနိုင်ငံဆယ်နီမြို့မှာလည်းမြန်မာနိုင်ငံကအကြမ်းမဖက်အာဏာဖီဆန်နေကြတဲ့ CDM လှုပ်ရှားသူတွေအတွက်ရမုံငွေရှာဈေးရောင်းပွဲဒီကနေ့ပြုလုပ်ပါတယ်။အမေရိကန်ပြည်ထောင်စုမှာလည်းမနေ့စနေနေ့ကမြန်မာနိုင်ငံအတွက်ဆန္ဒပြပွဲတွေကိုမြို့တော်တော်များများမှာလုပ်ခဲ့ကြပါတယ်။ဝါရှင်တန်မြို့တော်ကအမေရိကန်သမ္မတအင်ဂျီရိုနာမှမြန်မာအရေးအတွက်တံပုံးဒီဆန္ဒပြနေတဲ့အတန်းတွေဖြစ်ပါတယ်။နယူးယောက်မြို့မှာလည်းအချိန်ကြီးတိုင်းချွဲနေရမှာမြန်မာနဲ့တိုင်းရင်းသားယာနဲ့ချီစုဝေးပြီးတော့ဆက်အနာတိတ်ဖိနှိပ်နေမှုအပေါ်နိုင်ငံတကာအာရုံစိုက်လာအောင်လို့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေကကုလသမဂ္ဂကအရေးယူပေးဖို့တောင်းဆိုတဲ့ဆိုင်းပုတ်တွေ၊ CRPH ကိုထောက်ခံတဲ့ဆိုင်းပုတ်တွေ၊စစ်တပ်ကတပ်ဖြတ်မှုတွေရပ်အောင်တောင်းဆိုတဲ့ဆိုင်းပုတ်တွေကိုကင်ဆောင်ဆန္ဒပြခဲ့ကြပါတယ်။အလားတူအမေရိကန်နောက်ဖက်ချမ်း Los Angeles မြို့မှာလည်းမြန်မာမိသားစုတွေစနေနေ့တုန်းကစုဝေးဆန္ဒပြခဲ့ကြပါတယ်ရှင်။